ဂျမဲသင်းထောင်မှာထိန်းသိမ်းထားတဲ့သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ကိုနေပြည်တော်ခရိုင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်နဲ့ဒဏ်ငွေ3သိန်းချမှတ်လိုက်ပါတယ်။ဒီစီရင်ချက်ကိုမကျေနပ်တဲ့အတွက်အယူခံအဆင့်ဆင့်ဝင်သွားမှာဖြစ်တဲ့အကြောင်းဦးဆန်းစင်ရဲ့အကျိုးဆောင်ရှင်တွေက VOE ကိုပြောပါတယ်။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကစုံစမ်းတင်ပြပေးထားပါတယ်ရှင်။
သာသနာ့ဝန်ကြီးဟောင်းဦးဆန်းစင်ကိုထောင်ဒဏ်စီရင်ချက်ချမှတ်လိုက်တာနဲ့ပတ်သက်လို့တရားခဏ်ရှိနေဦးတင်ထွန်းကိုမေးကြည့်ပါရစေ
။အခုဒီကနေ့မနေ့10နာရီခွဲဆိုကြလောက်မှာနော်ဒက္ခိဏဆိုင်တရားရုံးမှာဆက်ဆိုထားတဲ့ပုံမှန်409နဲ့ပဲရာဇဝတ်မကင်းတဲ့ယုံကြည်အမှန်လားမို့ပေါက်ပြက်လို့ဆိုပြီးတော့ကျွန်တော်တို့ထောင်ဒဏ်သုံးနှစ်ချတယ်။နောက်တစ်ခါပြည်မှုကြည့်မှုမှာ40နှစ်မြင်ဆောင်2014ပြည်လို့ကဥခင်ကြီးနော်ဒရင်တပ်ဖွဲ့ကတရားလိုရဲမှုကြီးတရားလိုပြုလုပ်ပြီးတော့ပြည်မှုဟိုဆိုင်ရာဥပဒေပေါ့နော်ရာဇသက်ကြီးဥပဒေပုံမှာ124ခကြီးအရာနိုင်ငံတော်အစိုးရအပေါ်မှာအယုံဆိုရင်ပေါ့အကြီးညိုပြက်စီတဲ့အမှုနဲ့တရားစွဲတယ်အဲဒီမှုလည်းကျွန်တော်တို့တရားလိုတရားခံသက်တည်ဒီအားလုံးကိုကျွန်တော်တို့အကုန်လုံးကိုစစ်ဆေးပြီးတော့ဒီကင်းမနဲ့ပဲနော်ဦးဆန်းစင်အပေါ်မှာပြည်မှုထင်ရှားရှင်ပြီးတော့ဆောင်းနာ10နှစ်ကံငွေရတသိအဲဒီကံငွေတသိကိုကံငွေတသိကိုကျွန်တော်တို့ဘက်ကစံဆောင်လိုက်တော့10နှစ်ပဲပေါ့နော
်အဲ့တော့ဒီစီရင်ချက်အပေါ်ကိုအန်ကယ်ရုဘက်ကဘယ်လိုသဘောထားရှိပါလဲရှင
်အန်ကယ်ရုကမကျေနပ်ဘူးအန်ကယ်ရုကလွတ်ဖို့ပဲပြောတာအယူခံမယ်အန်ကယ်ရုမကျေနပ်ဘူးအမင်းကိုကူးလိုက်ပြီးလာမဲ့သူ့ရှေးမှာရမယ်ဒါရင်ကျွန်တော်တို့မန္တလေးတိုင်းဒေသကြီးကိုဖြတ်မယ်အဲ့ဒီမှာမအောင်မြင်ဘူးဆိုရင်ကျွန်တော်တို့ကတရားလွတ်တော်ကျုပ်ကိုဖြတ်မယ်တရားလွတ်တော်ကျုပ်မှာမှပြင်ဆင်မှုမအောင်မြင်ဘူးဆိုရင်အထူးယူကောင်တက်မယ
်နောက်ပြီးတော့ဒီဦးဆန်းစင်းကနေပြီးတော့နိုင်ငံပိုင်ငွေတက်သိန်းတရာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အချက်ကရောဟုတ်ပါသလားရှင
်နောက်ဆုံးစစ်စစ်ပေါ်ပေါ်လို့82သိန်းနဲ့ပါအလွဲသုံးစားလုပ်တယ်လို့ဆိုတယ်ခင်ဗျားလည်းစဉ်းစားကြည့်တစ်လကိုဝန်ကြီးတစ်ပါးကသိန်း30လောက်သာရတယ် facility တွေအပြည့်ရှိတယ်အဲ့ဒီလိုရတဲ့လူတယောက်က82သိန်းကိုကိုဂျိုးအတွက်နော်ကျွန်တော်တို့ဥပဒေစကားပဲပြောတာကိုဂျိုးအတွက်သုံးပါမလားအကျွန်တော်တို့က that's a question
နောက်ပြီးတော့ဒီနိုင်ငံတော်အကြီးညိုပြက်စီမှုဆိုတဲ့ပုံမှားမှာအစိုးရဘက်ကဦးဆန်းစင်ကိုဘာကြောင့်ဒီလိုဆွဲချက်မျိုးတင်ခဲ့တာလဲရှင
်ရှင်းအောင်ပြောတော့ကျွန်တော်တို့မပြောတဲ့စကားတွေကိုနော်တက်တည်တွေနဲ့ဖွဲ့စည်းပြီးတော့တက်တည်တွေနဲ့ဖွဲ့စည်းပြီးတော့ပြောတယ်လို့ဆိုတာပေါ့ဗျာကျွန်တော်တို့လုံးဝမပြောခဲ့တဲ့စကားပြောစရာအကြောင်းမရှိတဲ့စကား
တရားရုံးစီရင်ချက်မချခင်ရပ်ပိုင်းလူကဦးဆန်းစင်ကိုဆွဲဆိုထားတဲ့ပုံမှားတွေကိုရုပ်သိမ်းပေးဖို့လွှတ်တော်ကိုယ်စားလှယ်52ဦးရဲ့လက်မှတ်ရေးထိုးတောင်းဆိုထားချက်တွေကိုပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းကတမနဦးသိန်းစိန်နဲ့ပြည်ထောင်စုတရားသူကြီးချုပ်ကိုပေးပို့ထားပါတယ်။ဒါနဲ့ပတ်သက်လို့လက်မှတ်ရေးထိုးမှုမှာဦးဆောင်သူတဦးဖြစ်တဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ရီကိုမေးကြည့်တော့
ဆန်းစင်ပေါ်ထားတဲ့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ကြီးရဲ့သဘောထားကိုအရင်ပြောရပါမယ်။အဲဦးဆန်းစင်ကကျွန်တော်တို့အခုမြန်မာနိုင်ငံရဲ့အပြောင်းအလဲမှာတစ်တစ်ကြကြနဲ့ပါဝင်ခဲ့တဲ့သူတစ်ယောက်ဖြစ်ကျွန်တော်တို့အတိုက်ခံပါတီတွေကတိုက်ခံလွတ်တော်ကိုယ်စားလှယ်ကြီးအနေနဲ့လက်ခံယုံကြည်ပါတယ်။အားကြောင့်လဲဆိုရင်လွတ်တော်နိုင်ငံရေးဖြစ်မြန်မာနိုင်ငံမှာပြည်ပြောင်းလဲမှုတွေလုပ်တဲ့အခါမှာလွတ်တော်ကနေအစိုးရအဖွဲ့အစည်းတွေရဲ့လုံခြုံချက်တွေမမှန်ကန်လုံခြုံတာတွေကိုသိရတဲ့အခါမှာအစိုးရအဖွဲ့ကိုစွပ်စဲပြစ်တင်မှုအနေနဲ့အရင်ဆုံးအင်ဒီချ်လုံလာတဲ့လွတ်တော်ဥက္ကဋ္ဌတယောက်ဖြစ်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကအရင်ဆုံးအတိအမှတ်ပြုထားတာဖြစ်ပါတယ်ကျွန်တော်တို့ပြည်ပြန်ကြောင်းလုံးမှုလုပ်နေတဲ့အချိန်မှာမဖြစ်တဲ့ကိစ္စတစ်ခုလို့ကျွန်တော်မြင်တယ်
ဦးဆန်းစင်ဟာအရင်နာဖအစ်ဆိုးရလက်ထက်ကဒုတိယဗိုလ်ချုပ်ကြီးအဖြစ်တာဝန်ယူခဲ့ပြီးသမရဦးသိန်းစိန်ဆိုးရတက်လာပြီးတဲ့နောက်အာဏာရပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးရဲ့လွှတ်တော်ကိုယ်စားလှယ်တပ်ဦးအဖြစ် AR တိုင်းလွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့ပြီးတဲ့နောက်2014ခုနှစ်ဇွန်လဖမ်းဆီးမခံရခင်မှာသာသနာရေးဝန်ကြီးအဖြစ်လွှဲပြောင်းတာဝန်ပေးအပ်ခြင်းခံခဲ့ရတာပါရှင်